80,000 အာရှနိုင်ငံများအသင်းအာဆီယံရဲ့ထိပ်သီးဆွေးနွေးပွဲကိုမြန်မာနိုင်ငံကကိုယ်စားလှယ်မှာပါပဲဘရူနိုင်ငံကမှာဒီကနေ့စတင်လိုက်ပါပြီမြန်မာနိုင်ငံမှာတန်းပီအာနာတင်ယူထားတဲ့စစ်တပ်အကြီးအကဲဒါမှမဟုတ်ပြည်ထောင်စုအဆင့်ဝင်ကြီးတဦးထိပ်သီးဆွေးနွေးပွဲကိုတက်ရောက်ခွင့်မပြုရင်မြန်မာဘက်ကကိုယ်စားလှယ်လွတ်မှာမဟုတ်ဘူးလို့စစ်ကောင်စီဘက်ကမနေ့တနင်္လာနေ့မှာတုံ့ပြန်ခဲ့ပါတယ် စစ်ကောင်စီရဲ့ဒီကနေ့ကြထုတ်ပြန်ချက်မှာတော့မြန်မာနေနဲ့ဒီအစည်းအဝေးကိုမတက်တာဟာအာဆီယံကိုမကျေနပ်လို့အာဆီယံကိုတပိတ်မောက်ခြင်းမဟုတ်ဘဲပြည်ညင်စာချုပ်ပါမူများတဲ့အညီနိုင်ငံတကာကရရှိတဲ့အခွင့်အရေးကိုတောင်းဆိုနေခြင်းဖြစ်ကြောင်းဖော်ပြထားပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲမှာမြန်မာနိုင်ငံကိုကိုယ်စားပြုတက်ရောက်ဖို့အတွက်နိုင်ငံအရေးအရာကိုယ်စားပြုသူမဟုတ်တဲ့နိုင်ငံသားရဲ မြန်မာနိုင်ငံဘက်ကထွက်ခွာသွားခြင်းသာဖြစ်ကြောင်းမြန်မာနိုင်ငံမပါဘဲအာဆီယံထိပ်သီးစည်းဝေးကျင်းပနေရတာဟာမြန်မာနိုင်ငံရဲ့ဆုံးဖြတ်ချက်ကြောင့်သာဖြစ်ကြောင်းရှင်းနေပါအာဆီယံအသင်းရဲ့အလဲကျဥက္ကဋ္ဌဖြစ်လာမဲ့ကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ဟွန်ဆန်ကဒီကနေ့ကျင်းပတဲ့အာဆီယံထိပ်သီးစည်းဝေးမှာပြောကြားလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရက်နိုမာဆူဒီကလည်းထိပ်သီးစည်းဝေးမှာမြန်မာအတွက်တနေရာအစင်သင့်ခြံထားပေမဲ့မြန်မာဘက်ကလာရောက်ဖို့ပြက်ကွက်ခဲ့တာလို့ပြောပါတယ်။ဒါအပြင်မြန်မာစစ်တပ်အကြီးအကဲကိုမဖိတ်ဘဲနိုင်ငံရေးဘိုင်းကမဟုတ်တဲ့ကိုယ်စားလှယ်ကိုဖိတ်ကြားဖို့ဆုံးဖြတ်ခဲ့တာဟာလင်းနဲ့ပြင်းထန်တဲ့ဆုံးဖြတ်ချက်ဖြစ်ပေမဲ့ဒါဟာလုံ့တင်လုံထိုက်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့လည်းဝန်ကြီးမဆူရီကပြောပါတယ်။အာဆီယံနဲ့မြန်မာနိုင်ငံအကြားအပီလာအတွင်းရရှိခဲ့တဲ့သဘောတူညီချက်အခြေခံမူပေါင်း၅ချက်ကိုမြန်မာဘက်ကအကောင့်ထည့်ဖို့လုံဆောင်ခြင်းမရှိတဲ့အပေါ်အာဆီယံဘက်ကစိတ်ပြက်ပြီးအော်တိုဘာလ26ရက်ကနေ28ရက်နေ့အထိသုံးရကြကျင်းပနေတဲ့အာဆီယံထိပ်သီးစုဝေဝဲကိုမြန်မာစစ်ကောင်းဆောင်ကမဖိတ်ဖို့အာဆီယံအဖွဲ့ဝင်နိုင်ငံတွေကဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ